အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ဟာဂျော်ဂျီယာပြည်နယ်မှာ2020ရွေးကောက်ပွဲရှုံးနိမ့်မှုကိုခြေဖြတ်ဖို့ကြံစည်မှုဆွဆွဲချက်တွေကိုတရားရင်ဆိုင်အဖမ်းဆီးခံဖို့ဂျန်တာပရီနီကအတ္တလန်တာကိုရောက်ရှိသွားပါတယ်။ထရန့်ဟာနယူးဂျာစီကသူပိုင်တဲ့ဂေါကွင်းအပန်းပြေစခန်းကနေအတ္တလန်တာပြည်နယ်ဖူတန်ခိုင်အချင်းထောင်ကိုသွားပြီးအဖမ်းခံမှာဖြစ်ပါတယ်။လက်ပွေနဲ့မှတ်တမ်းဓာတ်ပုံရယူပြီးရင်ဖူတန်ခိုင်အစိုးရရှေ့နေဖာနီဝူးစလပ်နဲ့ဒီသတင်းပတ်အစောပိုင်းမှာညှိနှိုင်းထားတဲ့အတိုင်းဒေါ်လာ2,000,000အာမခံတင်ပြီးပြင်ပကနေအမှုရင်ဆိုင်ဖို့ပြန်လည်လွတ်မြောက်လာဖို့ရှိပါတယ်။လာမယ့်2024ခုနှစ်မှာ Republican သမ္မတလောင်းအဖြစ်ထိပ်ဆုံးကရေပန်းစနေတဲ့သမ္မတဟောင်းဒေါ်နယ်ထရန့်ဟာပြီးခဲ့တဲ့5လအတွင်း4ချိန်မြောက်တရားစွဲဆိုခံရတာဖြစ်ပါတယ်။ရာဇဝတ်မှုကျိုးလွန်တယ်ဆိုတဲ့စွပ်စွဲချက်တစ်ခုခုနဲ့တရားစွဲဆိုခံရတာမျိုးအရင်သမ္မတတွေထဲမှာမရှိခဲ့ဘူးပါဘူးသမ္မတဟောင်းထရမ့်ကိုတော့ဆွဆွဲချက်၄ခုနဲ့အမှုပေါင်း62ခုရင်ဆိုင်နေရပါတယ်ထရမ့်ဟာအခုနောက်ဆုံးဂျော်ဂျီယာပြည်နယ်တစ်ခုထဲမှာတင်အမှု73ခုနဲ့ရင်ဆိုင်နေရပြီးထရမ့်နဲ့အတူတွဲဘက်တရားခံဖြစ်ဆွဆွဲခံရတဲ့18ဦးကိုအောက်တိုဘာ23ရက်မှာအစိုးရရှေ့နေတွေကစတင်ရုံးတင်စစ်ဆေးဖို့တောင်းဆိုထားပါတယ်ဒီလို2လတာအတွင်းရုံးချင်းစတင်စစ်ဆေးမှာကိုထရမ့်နဲ့အပေါင်းအပါပြည့်ဆွဆွဲခံထားရသူတွေဘက်ကပြန်လည်ကန့်ကွက်နေပါတယ်ဖူတန်ခရံအထက်တန်းတရားရုံးတရားသူကြီးစကော့မက်ဖီကတော့အမှုစစ်ဆေးမရက်ကိုဆုံးဖြတ်ရွေးချယ်သွားမှာဖြစ်ပါတယ်